မြန်မာအကြက်တဲ့ဖြစ်ရှင်ရင်ကြီးနိုင်ဆွေးနွေးပွဲဖြစ်ဖို့ NCA အဖွဲ့တွေဆွေးနွေးကြပါတယ်မြန်မာနိုင်ငံရဲ့အကြက်တဲ့မှာပါဝင်တိုက်သူအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲနဲ့ညီနိုင်ဖို့ညီနိုင်ဆောင်ရွက်ရေးဖော်ဆောင်ဖို့အတွက် NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ထိပ်သီးအစည်းအဝေးဆွေးနွေးခဲ့ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးလက်ရှိစစ်ကောင်စီနဲ့ဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO ခုနှစ်ဖွဲ့ရဲ့ထိပ်သီးမျက်နှာစုံကြီးအစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမေလ18ကနေ18ရက်နေ့ထိနှစ်ရက်ကြာဆွေးနွေးခဲ့ကြပါပါဒီဆွေးနွေးပွဲဟာမတ်လနောက်ဆုံးပတ်က EAO ခုနှစ်ဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီရဲ့ညဉ့်ဉန်းရေးဆွေးနွေးရေးအဖွဲ့ NSPNC ကြားအလို့သဘောဆွေးနွေးချက်တွေကိုထိပ်သီးကောင်းဆောင်တွေကြားပြန်လည်သုံးသပ်ဆွေးနွေးကြတာဖြစ်ပါတယ်ဒီနေ့ပြီးဆုံးသွားတဲ့ထိပ်သီးဆွေးနွေးပွဲမှာ EAO ခုနှစ်ဖွဲ့ကအရင်ချမှတ်ထားခဲ့တဲ့ပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးဆိုတဲ့အချက်ကိုပြန်လည်ထည့်သွင်းဆွေးနွေးခဲ့ကြပါတယ်နိုင်ငံရေးဆွေးနွေးပွဲကိုအမျိုးသားလုပ်ငန်းစဉ် National Ownership နဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းစဉ် Joint Ownership ဖြစ်ပေါ်ရေးကိုဆွေးနွေးခဲ့ကြောင်းထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်ဒါနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဘုံမူကြီးစောကျော်ညွန့်ကအခုလိုရှင်းပြပါတယ်
ဒီလိုမျိုးနိုင်ငံရေးပြဿနာကိုနိုင်ငံရေးပြည်ဆိုချင်းနေခြင်းနဲ့ဖြေရှာတဲ့နိုင်ငံရေးပြည်ဆိုချင်းနေမှုဒီမှာတစ်ဖက်ဖက်ကခေါ်တဲ့အချိန်တစ်ဖက်ဖက်ကခေါ်တဲ့နေရာတစ်ဖက်ဖက်ကစီစဉ်တဲ့အချိန်အတိုင်းတစ်ဖက်ကလိုက်တာဆုံးရတာမဟုတ်ပဲနဲ့ဒါဆက်ဆိုင်တဲ့ဘက်နဲ့ဘက်စလုံးကနေပြီးတော့ဘက်စလုံးပိုင်ဆိုင်တဲ့အကင်းကြီးဘက်စလုံးပြီးသွားတာဝင်တဲ့အကင်းကြီးဖြစ်တဲ့ဒီ joint ownership ကိုကျွန်တော်တို့က9.6%လို့အတည်ဆိုတဲ့ဒါစဉ်းစားချက်နဲ့ကျွန်တော်တို့ထက်သွင်းတာဖြစ်ပါတယ်ခင်ဗ
ျအခြားအရေးကြီးတဲ့ဆွေးနွေးချက်တွေမှာနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေပဂရီအခြေအနေနဲ့ကန့်ညီတဲ့နိုင်ငံတကာရဲ့ပံ့ပိုးကူညီမှုနဲ့ Democracy Federal အခြေခံမူအပေါ်မှာခိုင်မာစွာယက်တည်ရေးဆိုတဲ့အချက်တွေပါဝင်ပါတယ်ထိပ်သီးဆွေးနွေးပွဲမှာ ASEAN လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညီနိုင်ရေးစင်တာAHA နဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ဆွေးနွေးခဲ့ပါတယ်။ဒါ့အပြင်အရက်သားတွေကိုအကာအကွယ်ပေးရေးနဲ့အခြားလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းစဉ်တွေအတွက်လည်းနီလန်းရှာဖွေဆွေးနွေးခဲ့ကြပါတယ်။မေလ9ရက်နေ့မှာတော့အာဆီယံသံတမန်တွေနဲ့ AHA ဝန်ထမ်းတွေဟာဆီပြေဒုက္ခသည်တွေနဲ့တွေ့ဆုံဖို့တွားရောက်စဉ်သူတို့လိုက်ပါတဲ့ရင်နှန်းကိုအမည်မသိလက်နက်ကင်အဖွဲ့တစ်ဖွဲ့ကရှမ်းပြည်နယ်စီဆိုင်မြို့နယ်အတွင်းမှာပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့မိုခါမုန်နှမ်းကြောင့်ပျက်စီးဆုံးရှုံးရတာတွေအတွက်ဝန်ထမ်းကြောင့်နဲ့ရခိုင်အပါအဝင်မုန်နှမ်းသင့်ဒေသတွေအတွက်အရေးပေါ်အကူအညီတွေပေးနိုင်ရေးကိုတက်ဆွမ်းသမျှဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်။လွန်ခဲ့တဲ့မတ်လနောက်ဆုံးအပတ်အတွင်း EAO ခုနှစ်ဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီရဲ့ညဉ့်ညမ်းရေးဆွေးနွေးရေးအဖွဲ့NSPNC ကြားအလို့သဘောဆွေးနွေးခဲ့စဉ်စစ်ကောင်စီဘက်ကဒေတာတင်ငင်အေဂျင်ရေးရွေးကောက်ပွဲကျင်းပရေးနဲ့ညဉ့်ဉန်းရေးညီလာခံကျင်းပရေးကိစ္စတွေကိုထည့်သွင်းဆွေးနွေးခဲ့ပါတယ်။ EO ခုနှစ်ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP မွန်ပြည်သက်ပါတီဒီမိုကရေစီအကျိုးပြုကျင်းတက်မတော် DKBA ကျင်းမျိုးသားအစည်းအရုံး KNU KNLPC လာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့ပို့အမျိုးသားလူမျိုးရေးတက်မတော် PNL တို့ပါဝင်ကြတာဖြစ်ပါတယ်ခင်ဗျာ